ထိုင်းဝန်ကြီးချုပ်မြန်မာနိုင်ငံကိုလာရောက်တဲ့အခါထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာအလုပ်သမားတွေအရေးစီရေးစီးပွားရေးတို့အပါအဝင်ဘက်စုံကဏ္ဍစုံကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဩဂုတ်လမှာဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးဖရာယွတ်ချန်ဦးချဟာသူ့ရဲ့ပထမဆုံးပြည်ပခီးစဉ်အဖြစ်နဲ့အောက်တိုဘာလ9ရက်နေ့ကနေ10ရက်နေ့အထိမြန်မာနိုင်ငံကိုတရားဝင်လာရောက်လဲပတ်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်။
ခုနှစ်မေလ22ရက်နေ့မှာစစ်အာဏာသိမ်းပြီးဩဂုတ်လ24ရက်နေ့ကဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချာဟာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်နဲ့အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကို၂ရက်ကြာတရားဝင်လာရောက်လည်ပတ်ခြင်းလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့သမ္မတဥက္ကဋ္ဌဆိုင်တို့တွေ့ဆုံတဲ့အခါထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးဆွေးနွေးကြမှာဖြစ်ပြီးမကြသေးခင်ကဗြိတိန်နိုင်ငံကကမ္ဘာလှည့်ခီးစဉ်အုပ်ကိုထိုင်းနိုင်ငံတောင်ပိုင်းမှာတပ်ဖြတ်ခဲ့မှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိစ္စကိုလည်းထည့်သွင်းဆွေးနွေးတော်မှာဖြစ်ကြောင်းအမည်မဖော်လိုတဲ့မြန်မာအစိုးရအရာရှိတဦးက VOA ကိုပြောပါတယ်။မြန်မာအလုပ်သမားတွေကြားမှာအလုပ်လုပ်ခွင့်သက်တမ်းနိုင်ငံကူးလက်မှတ်သက်တမ်းကုန်ဆုံးနေပြီးတရားမဝင်နေထိုင်နေကြရသူတိတ်နဲ့ချီရှိနေတာကြောင့်အခုလိုထိုင်းနဲ့မြန်မာထိပ်တန်းခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါမြန်မာအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုဆွေးနွေးအပြေရှာပေးဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အကြောင်းရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။လက်ရှိလှုပ်ဆောင်နေတဲ့နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ခွင့်ပါမစ်တက်တန်းတိုးတဲ့အစီအစဉ်တွေဟာအလုပ်မဖြစ်ဘူးလို့ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ဥက္ကဋ္ဌဦးစိန်ထေးကပြောပါတယ
်။မြန်မာဆိုးရနေပြီးတော့ငကိုကထုတ်ပေးထားတဲ့ဒီရာယီနိုင်ငံကူးလက်မှတ်ပေါ့လေရာယီ passport ကိုသူကဖယ်ဖြတ်ပြီးတော့မှပုံမှန်နိုင်ငံကူးလက်မှတ်ပြောင်းဖို့အတွက်လောက်ဆောင်နေတာပေါ့နော်အဲ့ဒါဟိုမအောင်မြင်တဲ့လုပ်ငန်းရှင်ဖြစ်တော့အဲ့ဒါကိုပြန်ပြီးတော့ငကူရှိနေရတဲ့ဟာလေးကိုပဲပြန်ပြီးတော့လောက်ဆောင်ပို့နောက်တစ်ခုကဒီလေးနှစ်ဗီဇာသက်တမ်းကုန်နေတဲ့အလုပ်ဒီမှာ9ရက်ကျော်လောက်ကိုထိုင်းနိုင်ငံထဲမှာဟိုဒီထိုင်းဆိုတဲ့ပြည်ထောင်တော့အများဆုံးပတ်တန်တိုးပြီးတဲ့အစီအစဉ်ကိုဆောင်ရွက်ဖို့ပေါ့နော်အဲ့ဒါတော့ဒီလိုလုပ်ပြီးပေါ်တော့အများဆုံးလိုအပ်နေပါတယ်။ဘာလို့ဒီလိုဒီမှာဥယျာဉ်ငါးလိမ့်လောက်တောင်ရှိသွားပါပြီ
။ယာယီနိုင်ငံကူးလက်မှတ်အပါအဝင်အလုပ်လုပ်ခွင့်တက်တန်းတိုးရေးအတွက်ချမှတ်လုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်အခုလိုအခက်အခဲတွေရင်ဆိုင်နေရတာဖြစ်တယ်လို့လည်းဦးစိန်ထေးကပြောပါတယ်။ဒါကြောင့်လည်းမြန်မာအလုပ်သမားတွေဟာထိုင်းနိုင်ငံအတွင်းတရားဝင်နေထိုင်အလုပ်လုပ်ခွင့်ရှိရမယ့်အစားတရားမဝင်အလုပ်သမားတွေဘဝကိုမရည်ရွယ်ပဲရောက်ကုန်ကြရတဲ့ကိစ္စဟာဒီကနေ့အလုပ်သမားတွေအဓိကရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့သူကဆက်ပြောပါတယ
်။ဒီကလက်တလောကိုဖြစ်ပေါ်နေတဲ့ဟာကတော့သူတို့ရဲ့ဒီတရားဝင်ရက်တည်နေရတဲ့အနေအထားနေဆိုတော့တရားမဝင်အလုပ်ကမှဖြစ်တော့မယ့်အနေအထားပေါ့နော်ခုနကအလုပ်ကမှ9ရက်ကျော်ပြီးသားကုန်နေပြီဒီနှစ်ဖက်ဆူရတယ်ဘာမှမလုပ်ဆောင်ပေးဘူးအဲ့ဒီဟာကတော့တကယ်ကိုအရေးကြီးတဲ့အကြောင်းအရာပေါ့အဲဆိုတော့သူတို့ကဒီတရားဝင်အလုပ်ကမှဖြစ်လို့တက်ဆက်နေအများကြီးပေးပြီးတော့ဖြစ်လာတယ်ခုအဆူရတယ်ကပါဟိုလိုဒီလိုလုပ်နေတဲ့ခါကျတော့သူတို့ကဒီ overstay ကြီးဖြစ်နေတာအခုဆိုရှင်ဒါဝါရီစားပြန်နောက်ဆက်တော့ခုနှစ်ဩဂတ်လခေတ်ကနေစပြီးဖြစ်လာတာအခုချိန်ထိဒါဖြစ်နေတော့ဘာနောက်လဲနေ့စဉ်ထောင်ရချီဖြစ်နေတော့မှာဆိုတော့အဲ့တော့ဒီလောက်ကမားတွေကတရားဝင်အနေထားနဲ့တရားမှုအနေထားရောက်သွားလို့ရှိရင်ခုနကအခွင့်အချိုးဖောက်ခံရတဲ့ဟာတွေကပူပူပြီးဆိုးလာမှာပေါ့နော်အဲ့ဒါကပုံကြီးကြီးပါဒီလိုတရားဝင်အလုပ်ကမားဖြစ်နေလို့ရှိရင်အခွင့်အချိုးဖောက်ခံရတဲ့ဆိုလည်းဟိုဘာလို့ဒီကိုကိုယုံကြည်မှုရှိတဲ့ရင်ဆိုင်ရဲတော့ပေါ့တရားမဝင်အလုပ်ကမှဖြစ်နေဘယ်သူမှမပြောရရဲလေကြာဟိုလူလေကြာဒီလေကြာအကောင်လုံးကြောက်နေရမယ်နေသားကိုရောက်သွားမှာ
ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်နဲ့သမ္မတဦးသိန်းစင်တို့တွေ့ဆုံကြတဲ့အခါမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေအရေးအပြင်နေစလုံကြုံရေးလောင်စာဆွမ်းအင်အာဆီယံနဲ့ဆိုင်တဲ့အကြောင်းကိစ္စတွေအပြင်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းထိုင်းနိုင်ငံကိုအပြီလာအတွင်းတွားရောက်လဲပတ်စင်ကဆွေးနွေးခဲ့တဲ့ကိစ္စရပ်တွေကိုလည်းဆက်လက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့မြန်မာအရာရှိကပြောပါတယ်ဒါအပြင်တဝယ်ရင်နဲ့စီမံကိန်းအကောင့်ထယ်ဖော်ရေးအတွက်လည်းအဓိကထားဆွေးနွေးတော့မှာဖြစ်ပြီးအဲ့ဒီစီမံကိန်းကိုကြည့်ကြကုတ်ခဲ့ဖို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ကကော်မတီဖွဲ့စည်းသွားမယ်အကြောင်းထိုင်းနိုင်ငံကသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းမြန်မာအစိုးရအရာရှိတွေအပြင်မြန်မာနိုင်ငံမှာရှိနေကြတဲ့ထိုင်းရင်းနှီးမြှုပ်နှံသူတွေနဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ